မြန်မာနိုင်ငံကိုရမည်တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကတနင်္လာနေ့မှာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့နဲ့တွေ့ဆုံပြီးကိုဗစ် -19 ကာကွယ်ရေးတရုတ်မြန်မာစီးပွားရေးဇင်းတန်စီမံကိန်းကိစ္စတွေအပါအဝင်နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုကိုဆွေးနွေးခဲ့ပါတယ်။အရှေ့တောင်အာရှ၅နိုင်ငံခီးစဉ်အဖြစ်မြန်မာခီးစဉ်နဲ့တနင်္လာနေ့ကစတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကတက်မတော်ကာကွယ်ရေးဦးစီးချုပ်ဘုံကျုံမှုကြီးမင်းအောင်လိုင်းနဲ့အင်ကာနစ်မှာတွေ့ဆုံဖို့ရှိပါတယ်။ကိုဗစ် -19 ရောဂါတိုက်ဖျက်ရေးကာကွယ်ရေးလုပ်ငန်းစဉ်တွေမှာတရုတ်ဘက်ကထောက်ပံ့မဲ့ကိစ္စတွေကိုတရုတ်နိုင်ငံသားရေးဝန်ကြီးနဲ့သမ္မတဦးဝင်းမြင့်တို့တနင်္လာနေ့ကဆွေးနွေးပါတယ်။တရုတ်ထုတ်ကိုဗစ်ကာကွယ်ဆေးအလုံးရေ3သိန်းမြန်မာနိုင်ငံအတွက်ထောက်ပံ့ရေးနောက်အမေရိကန်ဒေါ်လာ4သိန်း6000ကျော်နဲ့ညီမျှတဲ့တရုတ်ရွန်ငွေ3သန်းတန်ဖိုးရှိကိုဗစ် -19 ရောဂါတိုက်ဖျက်ရေးစစ်ပစ္စည်းတွေပံပိုးရေးကိုလည်းဆွေးနွေးပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့တီးခြားတွေ့ဆုံလာမှာတော့တရုတ်မြန်မာစီးပွားရေးဇင်းကြံစီမံကိန်းနေဆက်ဒေသတခြားတည်ငင်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာမျက်နှာစာမှာနှစ်နိုင်ငံပို့ပြီးတော့ပူးပေါင်းဆောင်ရွက်ရေးတို့ကိုဆွေးနွေးကြပါတယ်။အနာရ NLD အစိုးရဒုတိယသက်တမ်းအတွင်းပြည်တွင်းငြိမ်းချမ်းရေးကိစ္စတွေမှာတရုတ်ဘက်ကပံပိုးပေးဖို့ထောင်ဆန်းစုကြည်ကပြောဆိုခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဘက်ကလည်းမြန်မာရွေးကောက်ပွဲအောင်မြင်မှုအတွက်တရုတ်နိုင်ငံအကြီးအကဲတွေကဂုဏ်ယူဝမ်းမြောက်ကြောင်းပြောဆိုတယ်လို့အစိုးရကသတင်းထုတ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးရဲ့အခုခီးစဉ်အတွင်းမြန်မာတရုတ်စီးပွားရေးနည်းပညာပူးပေါင်းဆောင်ရွက်ရေးစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှု၅နှစ်အစီအစဉ်မန္တလေးကြောက်ဖြူရထားလမ်းစီမံကိန်းဖြစ်နိုင်ခြေလေ့လာမှုဆိုင်ရာ MOU နောက်ကချင်းပြည်နယ်တွင်အိုးအိမ်စွန့်ထွက်ပြေးရသူတွေပြန်လည်နေရာချထားရည်အတွက်တရုတ်ဘက်ကငွေကြေးထောက်ပံ့မယ်အစီအစဉ်လူစည်းရထားတွေတွေကိုတရုတ်ရဲ့အတူမဲ့ချင်းငွေနဲ့ဝယ်မဲ့အစီအစဉ်ဆိုင်ရာစလွှာတွေကိုလက်မှတ်ထိုးခဲ့တယ်လို့လည်းအစိုးရကထုတ်ပြန်ထားပါတယ်ရှင်။